2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မရော်ကဆင်းလင်းရေးစစ်ဆင်ရေးကြောင့်ဘင်္ဂလားဒေ့နိုင်ငံဘက်ကိုထွက်ပြေးပြီးခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့အစိုးရကဘာဆန်ဂျာကျွန်းပေါ်ကိုရွှေ့ပြောင်းပေးဖို့စီစဉ်ထားပြီးဒီစီစဉ်ကိုဒုက္ခသည်တချို့ကလက်ခံထားတယ်လို့ဒုက္ခသည်ရေးရာကော်မရှင်နာမင်းကြီးမာဖက်အလန်ကပြောပါတယ်ဒီအစီအစဉ်ကိုနောက်လာမှအကောင့်ထဲပေါ်မှာဖြစ်ပြီးလက်ရှိမှာဒုက္ခသည်6,800ဝန်းကျင်ကသဘောတူကြတဲ့သူတွေရှိတယ်လို့သိရပါတယ်တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းဘက်ကနေဘင်္ဂလားဒေ့ကိုထွက်ပြေးသွားကြတာ9သိန်းကျော်ရှိပါတယ်ဘင်္ဂလားဒေ့နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကို RFA ကဆက်သွယ်မေးမြန်းတဲ့အခါအများစုကမပြန်လိုကြဘူးလို့ပြောကြပါတယ်2015-2016နောက်ပိုင်းထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဘယ်သူမှမသွားလိုဘူးလို့စခန်းအမှတ်20ဘာလူဟာလီဒုက္ခသည်စခန်းကမိုဟာမက်ဂျူဟာကပြောပါတယ်
2016-2017လောက်မှာရောက်တဲ့ပုဂ္ဂိုလ်တွေရူညာဒုက္ခတွေတုံးမှကျွန်တော်ပြောမှာသွားမယ်လို့ပြောတာတော့မရှိဘူးပါ။ကြွလာလာပါခင်ဗျာကျွန်တော်စွန်စဲနေတော့သွားမယ်ကုမင်းမစင်တာနဲ့သွားမယ်ဆိုလို့ရှိရင်လည်းသွားလိုက်ရတာမှကျသားမယ်လို့ပြီးတုံးမှမရှိဘူးပါ
။စခန်းနေသူတွေကိုဘင်္ဂါရီအစိုးရကစခန်းတာဝန်ခံတွေကတဆင့်ဒီကျွန်းကိုသွားလို့တဲ့သူတွေကိုမိမိသဘောဆန္ဒအရာရှောက်လွာတင်ဖို့ပြောဆိုတာတွေရှိတယ်လို့ရူညာဒုက္ခတွေကပြောပါတယ်။တချို့ဒုက္ခသည်တွေဟာဒီကျွန်းကိုသွားရောက်ဖို့စီရင်ပေးတာတွေရှိနိုင်ပေမဲ့အများစုကတော့သွားဖို့ဆန္ဒမရှိကြဘဲတခါတော့မှသူတို့နေထိုင်ရာမြန်မာနိုင်ငံဘက်ကိုသာပြန်လာခြင်းကြတယ်လို့ကုဒုပါလောင်ဒုက္ခသည်စခန်းခေါင်းဆောင်တဦးဖြစ်တဲ့ဦးအောင်မြိုင်ကပြောပါတယ်
။အများကြီးကတော့ဒါမတော်ချင်ပါဘူး။ဘာဖြစ်လဲဆိုတော့ကျွန်တော်ဒီမှာ2019နောက်ပိုင်းမှာရောက်လာတဲ့လူတွေကြတာအများကြီးကျွန်တော်မြန်မာနိုင်ငံကိုပဲပြင်ချင်တယ်ရှိပါတယ်။ဒီလေဒီချုံးမှာဒီမှာဟောအင်ဂျင်နီယာတော့ပါတော့နော်ဒီမှာလက်မခံဘူးပြီးတော့ရေကြီးနဲ့မုန်တိုင်းတွေပြင်းနေတယ်ဆိုတော့အတန့်တွေရှိတာပေါ့နော်ဒါကြောင့်အများကတော့ဒီဟာကိုလက်မခံပါဘူ
းဒီကျုံးဟာနှစ်စင်ရေကြီးတာမုန်တိုင်းတွေဖြစ်တာတွေရှိတာကြောင့်ဒုက္ခတဲ့တချို့ကတော့ကျုံးကိုရွှေ့ပြောင်းတာမျိုးမဟုတ်ဘဲသွားရောက်လိလာတာမျိုးတွေလုံးလို့တဲ့ဆန္ဒရှိတယ်လို့စခန်းအမှတ်20ဘာလူဟာလီဒုက္ခတဲ့စခန်းကမိုဟာမက်ဂျူဟာကပြောပါတယ်
တချို့ပုဂ္ဂိုလ်တွေကဒီမှာအင်္ဂလိပ်ဆွေးရုပ်ကိုသင်ပြတာတချို့ပုဂ္ဂိုလ်တွေကဒီလိုရှိပါတယ်ခင်ဗျာအဲ့ဒီကျွန်းကိုကျွန်တော်ကြိုပြီးတော့သွားကျင်းမှာလေ့လာမှာကြည့်ပြီးတော့ကျွန်တော်လူရှင်းနေကျွန်တော်နောက်မှပဲသွားမယ်အခုကြည့်ပြီးတော့မကောင်းဘူးဆိုလို့ရှိရင်မတော်ဘူးပေါ့ကြိုပြီးတော့ကျွန်တော်သွားကျင်းမှာပဲသွားကျင်းလို့ရမလားအဲ့လိုတန်တဲ့ရှိပါတယ
်လူခွန်ရီလှူရှားသူတွေကတော့မုတ်တုံရာသီရောက်တိုင်းပြင်းထန်တဲ့မုန်တိုင်းတန်ကိုအဲ့ဒီကျွန်းကခံရလေရှိတာကြောင့်လူနေထိုင်မှုမသင့်တော်ဘူးလို့ကန့်ကွက်နေကြတာပါ45 right လူခွန်ကြီးအဖွဲ့ကကိုနီကီတိုင်းမုံကတော့အခြေခံအဆောက်အအုံအပြင်ပြောင်းရွှေ့လာမဲ့သူတွေရဲ့စောက်ဝင်နေရေးတွေအဆင်ပြေအောင်ဘင်္ဂလားဒေ့အစိုးရအနေနဲ့ဗတ်စုံစဉ်းစားဖို့လိုအပ်ပြီးဒီကိစ္စကိုနိုင်ငံတကာကစောင့်ကြည့်နေတယ်လို့ပြောပါတယ်
။ဒီလိုအလူရောအဲ့ဘက်ကိုရှေ့ကြောင်းမှုလောက်တာကဟိုအစိုးရတရားအနေနဲ့လောက်တယ်လားမလောက်တယ်လားဘင်္ဂလားဒေ့အစိုးရကလည်းစဉ်းစားတတ်ဖို့လိုပါဘူး။နိုင်ငံတကာကအကုန်လုံးကစောင့်ကြည့်နေပြီးတော့သူတို့ဒီလိုမျိုးစုလုပ်မယ်ဆိုလို့ရှိရင်ဒီလိုတွေဒီလိုပို့လိုက်လို့ဘာအယူဒီမှာခုနကစောင့်နေကြီးခုနနေထိုင်ဖို့အတွက်ခုနကအခက်အခဲကြီးဖြစ်မယ်အတိုင်းချင်းဖို့အတွက်အခက်အခဲကြီးဖြစ်မလာမယ်ဆိုလို့ရှိရင်ပြဿနာပေါ့ရှိတယ်ဆိုရင်ခုနနိုင်ငံတကာကဒီမှာဒီအစိုးရဝိုင်းပြီးလည်းညှိနှိုင်းကြမှာပဲ
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေကိုလက်ခံထားရတာဟာသူတို့အတွက်ဝင်ဖို့ဝင်ဖို့ဖြစ်တာကြောင့်အခုလိုစီစဉ်တာဖြစ်နိုင်တယ်လို့လက်ခံလိုက်ကြတဲ့ရိုဟင်ဂျာတွေဟာလည်းလက်ရှိစခန်းတွေမှာစောင့်နေကြီးကြတဲ့တာအင်တာနက်အသုံးပြုလို့မရတာပညာရေးအခက်အခဲဖြစ်နေတာဘင်္ဂလားဒေ့အစိုးရကနေအတင်းအကျပ်ပြန်ဖို့မှာစားနဲ့အချက်တွေကိုစိုးရိမ်နေကြောင်းအခုလိုကျွန်းကိုသွားဖို့လက်ခံကြတာလည်းဖြစ်နိုင်တယ်လို့ကိုနီကီတိုင်းမွန်ကပြောပါတယ်အစ္စလမ်ဘာသာရေးခေါင်းဆောင်ဦးအေးလွင်ကတော့ဒီဒုက္ခသည်တွေသဘောဆန္ဒမပါဘဲပြောင်းရွှေ့တာမျိုးတွေမလုပ်သင့်ဘူးလို့ပြောပါတယ
်ကာယကံရှင်များရဲ့အလိုဆန္ဒမပါဘဲနဲ့ပေါ့နော်အတင်းအကျပ်လုပ်တာပြုရတော့မဖြစ်သင့်ဘူးကိုအိမ်ကိုပြန်ဖို့ကိစ္စမှာတော့မှကျွန်တော်တို့သဘောတူညီချက်ထဲမှာပါပါလဲဆိုရင်တဲ့အချက်ကဂုံသိက္ခာရှိရမယ်တဲ့အချက်ကသူတို့ရဲ့လွတ်လပ်တဲ့ဆန္ဒနဲ့ပြန်ရမယ်သုံးအချက်ကလုံခြုံစိတ်ချမှုရှိရမယ်ဆိုတာဒီပါပါလေအဲ့တော့အဲ့ဒီကြောင့်ကိုအတင်းအကျကျွန်တော်တို့ပို့မယ်ဆိုရင်ဒါဟာလုံးဝမဖြစ်တဲ့ကိစ္စတခုလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီရိုဟင်ဂျာဒုက္ခသည်တွေကိုကျွန်းကိုပြောင်းရွှေ့ပေးမယ်ဆိုတာနဲ့ပတ်သက်ပြီးရန်ကုန်အခြေစိုက်ဘင်္ဂလားဒေ့တန်ယုံကိုဆက်သွယ်မိမြင်ရမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့အနေနဲ့အသေးစိတ်မသိတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းဖို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမာဖက်အလန်ကတော့ကျွန်းပေါ်မှာရည်လွှမ်းခြင်းမခံရအောင်ဒ ဒီလိုင်းကာယနာတွေအပါအဝင်လုံခြုံရေးအစီအစဉ်တွေဆောင်ရွက်ထားကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။